လွတ်လပ်တရားမျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုပယ်ဖျက်ထားတဲ့မဲဆန္ဒနယ်မြေတချို့ကိုပြန်လည်စဉ်းစားသုံးတတ်ဖို့ရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မအကန့်နွန်ပါရှင်းလာရွေးကောက်ပွဲကျင်းပတဲ့အခါလှုံ့ဆော်ရေးစိတ်မချရတာအပါဝင်လွတ်လပ်မျှတမှုမရှိနိုင်တဲ့အတွက်တိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတချို့မှာမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပေမဲ့တက်ဆိုင်ရာနယ်မြေတွေကကော်မရှင်တာဝန်ရှိသူတွေနဲ့နိုင်ငံရေးပါတီတချို့ကတော့ဆုံးဖြတ်ချက်ကိုပြင်ဆင်ဖို့လိုလားနေကြတာပါကော်မရှင်ကထုတ်ပြန်ထားတဲ့အထဲမှာရှမ်းပြည်နယ်ထဲကမြို့နယ်6မြို့နယ်မှာရှိတဲ့ကြေးရော်အုပ်စုတချို့လည်းပါဝင်နေတဲ့အတွက်ပြန်လည်စစ်ဆစ်ဖို့တင်ပြထားတယ်လို့လည်းလာရှော့ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအသွင်ရမှုဦးအောင်စိုးမင်းကပြောပါတယ်
။ကျွန်တော်ခရိုင်ထဲမှာဆိုကိုအုပ်စုပဲတင်ထားတာအဲ့ဒါလည်း EAO တွေလှုပ်ရှားလို့ဆိုပြီးတင်ထားတာကိုတကကိုအုပ်စုအပြင်ကိုတင်ပြထားတဲ့ဟာတွေကပါလာတယ်။ကိုတကဥစ္စာတိုင်းဟာ GIA မဟုတ်ဘူးကျွန်တော်တို့ဟိုပါပေါ့RVS ကခေါ်မှာပေါ့။အဲမတင်ပြထားတဲ့ကြီးရအုပ်စုတွေပါလာတယ်ပေါ့နော်။အဲ့ဒါတော့ဟိုတခြားဟိုကျွန်တော်ကတော့ဘယ်ဌာနလို့တော့မပြောပါဘူး။ဆက်ဆက်ဝင်ဌာနများရဲ့မှတ်ချက်လိုပဲကျွန်တော်ကတော့သုံးနှုန်းပေးရတယ်။မဲပေးပိုင်ခွင့်ရှိသူစုစုပေါင်း 2,000 နီးပါးတော့မဲပေးပိုင်ခွင့်ဆုံးရှုံးသွားတာပေါ့။အဲ့တော့ကျွန်တော်တို့ကပြန်ပြီးတော့အချိန်မီသေးတော့ကြိုးစားကြည့်တယ်။နောက်အုပ်စုတော့ကျွန်တော်ပြန်ပြီးတော့တင်ပြထား
ရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာလက်နက်ကင်ပလီပခါတွေဖြစ်ပွားတာမရှိသလိုလမ်းပန်းဆက်သွယ်ရေးကောင်းမွန်ပြီး2015ခုနှစ်တုန်းကရွေးကောက်ပွဲကျင်းပခဲ့ဖူးတဲ့နေမြေတချို့လည်းပါဝင်နေတဲ့အတွက်နိုင်ငံရေးပါတီတွေနဲ့အကဲခတ်သူတွေကမေးခွန်းထုတ်နေကြပါတယ်။ရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ပယ်ဖျက်ထားတဲ့ရှမ်းပြည်နယ်မိုင်းကန်မြို့နယ်နဲ့ပတ်သက်လို့ပြန်လည်စဉ်းစားပေးဖို့တိုင်းဒါလူမျိုးများမဟာမိတ်အဖွဲ့ကလည်းတင်ပြတောင်းဆိုထားတာရှိတယ်လို့လွယ်လင်းခရိုင်ရွေးကောက်ပွဲကော်မရှင်အသွေးရမှုဦးသိန်းနိုင်ကအခုလိုရှင်းပြပါတယ
်။ဟိုပါဟိုတေကလေးပါတီကတော့တော့ပါတီတွေကလည်းဟိုပါပေါ့တင်ပြနေတာရှိပါတယ်။သူတို့ကဒီမှာတော့ပြင်းရင်အကြမ်းမှုရှိတာပေါ့။ဒါကြောင့်မို့လို့အရှင်မီးသွားလာနိုင်တယ်။အဲ့ဒါမျိုးအရှင်မီးကြောင့်မို့လို့ရွေးကောက်ပွဲပြန်လည်ကျင်းပပေးဖို့နေပြည်တော်ဆေးမှာပြန်လည်ချက်ပြင်းပေးဖို့ဆိုပြီးတင်ပြတာရှိပါတယ်။အဲ့တော့ကျွန်တော်တို့ကော်မရှင်အနေနဲ့တော့ဟိုအပေါ်တော့ဒီကဘလုံးငန်းတဲ့ဆင်းစင်းကိုစစ်စီမှာခေါက်ခေါက်ဖို့တော်တော်တည်ငင်အေးချမ်းတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကတော့တည်ငင်အေးချမ်းမှုရှိရင်ကျွန်တော်တို့ကလုံငန်းစီကိုစီမှာခေါက်ခေါက်လုပ်ရတယ်အဆင်ပြေတယ်လို့ပဲပြောချင်ပါတယ်
။တမ်တော်နဲ့အေးအေးရခိုင်လက်နက်ကန်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလည်းမဲဆန္ဒနယ်မြေတချို့မှာရွေးကောက်ပွဲအစီအစဉ်တွေကိုပယ်ဖျက်ထားတာပါ။ဒါပေမဲ့လည်းတချို့နေရာတွေမှာရွေးကောက်ပွဲကျင်းပမယ်ဆိုရင်ဖြစ်နိုင်ခြေရှိတယ်လို့လည်းမြအုပ်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးရွှေတန်းကပြောပါတယ်။
ဆုံးဖြတ်ပြီးတော့ပြန်လည်တင်ပြဖို့ကတော့ကျွန်တော်တို့လောလောဆယ်တော့မရှိသေးပါဘူး။ဒါပေမဲ့သက်ဆိုင်ရာ UEC ကံကော်မရှင်ဖွဲ့ခွဲကတာဝန်ရှိသူတွေနဲ့ကျွန်တော်တို့ဒီကော်မရှင်ဖွဲ့ဝင်တွေနဲ့တော့ပြန်လည်ဆွေးနွေးဆုံးဖြတ်တင်ပြတင်လို့ကျွန်တော်သင်မြင်မိပါတယ်။ဘာကြောင့်လဲဆိုတော့လေကျွန်တော်တို့သိတဲ့အတိုင်းပါပဲကျွန်တော်တို့ဒီအမ်းမျိုးနယ်တို့ဒီတလဲဝမျိုးနယ်တို့မှာရက်ခွက်ကြည့်အောင်စုမျိုးစုနဲ့ရုပ်ောက်ခွင့်တင်ပါခွင့်ပြုထားရတယ်ဆိုလို့ရှိရင်ကျွန်တော်တို့မြောက်ဥခရိုင်အတွက်မှာလည်းပဲမျိုးပေါ်လေးရက်ွက်လောက်နဲ့ရုပ်ောက်ဝဲကိုတင်ပါလို့ဟိုရန်စနေထားတယ်လို့ကျွန်တော်တွေ့မြင်နေရပါတယ
်။နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကျင်းပရမှာရခိုင်၊ကချင်း၊ကရင်မွန်းနဲ့ရှမ်းပြည်နယ်တွေနဲ့ပဲခူးတိုင်းအတွင်းကမဲဆန္ဒနယ်မြေတချို့မှာကျင်းပမှာမဟုတ်ကြောင်းပြေခဲ့တဲ့တောက်ကြနေကပဲကျင်းညာလိုက်တဲ့အတွက်မဲဆန္ဒရှင်ခန့်မှန်းခြေတန်းတန်းကျော်လောက်မဲပေးခွေဆုံးရှုံးမဲ့အလားလာနဲ့ရင်ဆိုင်နေရတာပါ။ကော်မရှင်ဘက်ကတော့2020ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုထုတ်ပြန်ကြေညာဖို့ဆုံးဖြတ်ရမှာလှုံ့ဆော်ရေးအရာအဆုံးဖြတ်ပေးနိုင်တဲ့ကာကွယ်ရေးနဲ့ပြည်ထရေးအပါအဝင်သက်ဆိုင်ရာဌာနတွေအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေပါဝင်ကြောင်းပြောဆိုထားပါတယ်ရှင်။ကျွန်မအကနွန်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။